ဆရာတို့အခုဂျားပြက်ရွေးကောက်ပွဲအတွက်ဆက်တပါတီကနေပေါင်းပြီးလုပ်သွားမယ်လို့ကြားတယ်။နည်းနည်းအသေးစိတ်ပြောပြလို့ပြခင်ဗျာဘယ်လိုပေါင်းပြီးလုပ်သွားမလဲဆိုတာ
။ဂျားပြက်ရွေးကောက်ပွဲအတွက်ကကျွန်တော်တို့ဆက်တပါတီကဒီရွေးကောက်ပွဲမှာပေါ့လေမဲဆန္ဒနယ်တွေမှာကျွန်တော်တို့ဝင်တဲ့ခါမှာပေါ့ဒီဆက်တပါတီကနေပြီးတော့မှပါတီတစ်ခုချင်းကပဲကျွန်တော်တို့ဝင်နိုင်အောင်ကြိုးစားပြီးတော့ပေါ့နော်ရှင်ပြန်နိုင်ဖို့အတွက်ကြည့်ရပါရဲ့။ကြည့်ရပြီးတော့ကျွန်တော်တို့ပြူပေါင်းပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့ရှိပါရဲ့
။မဲဆန္ဒနယ်တစ်ခုမှဒီဆက်တပါတီကိုကိုစားပြုတဲ့ကိုစလဲတဦးပဲဝင်ပြိုင်မယ်လို့ဆရာတို့ဆုံးဖြတ်ထားတယ်လို့ကြားတယ်။အဲ့ဒါဟုတ်ပါသလားခင်ဗျာ
။ဟုတ်ပါတယ်ဟုတ်ပါတယ်။ကျွန်တော်တို့အဲ့ဒီအခြေအနေမျိုးရောဆက်တပါတီအနေနဲ့ကျွန်တော်တို့ညှိနှိုင်းနိုင်တဲ့ဆောင်ရွက်သွားဖို့ရှိပါရဲ
့။ဆိုတော့ကိုစလဲကိုရွေးတဲ့အခါမှာဒီဆက်တပါတီကဘယ်ပါတီဖြစ်တဲ့နဲ့နော်ဘယ်ကိုစလဲဖြစ်တဲ့နဲ့ဆိုရကြတော့ဘယ်လိုများဆုံးဖြတ်မလဲခင်ဗျာ
။အခုကျွန်တော်တို့ဆက်တပါတီကနေပြီးတော့ working group လေးပေါ့ကျွန်တော်တို့တပါတီကိုတဦးပေါ့ကျွန်တော်တို့တဲ့ဦးနဲ့ကျွန်တော်ဖွဲ့စည်းထားတဲ့ working group တွေရှိပါတယ်။အော်ဒီ group လေးကနေပြီးတော့မှဒီရွေးချယ်ရေးအတွက်ပေါ့နော်။မူချပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။အခုလောလောဆယ်ကတော့ကျွန်တော်တို့ပါတီတစ်ခုချင်းအနေနဲ့ဝင်ရောက်ပြီးတော့မှရှင်ပြန်မဲ့မဲဆန္ဒနယ်ဆိုင်ရင်ပေါ့အဲ့ဒီဥစားကိုပထမဆုံးရဖို့အတွက်ကျွန်တော်တို့ working group ကနေပြီးတော့ပါတီတွေကိုအကြောင်းကြားပြီးတော့ဆွေးနွေးထားတာရှိပါတယ်။အဲ့ဒီဥစားရပြီးတော့မှကျွန်တော်တို့ကမဲဆန္ဒနယ်တွေကိုစီစစ်မယ်။စီစစ်ပြီးတော့မှ second step အနေနဲ့ကတော့အဲ့ဒီကိုယ်စလေပေါ့ကိုယ်စလေလောင်းတွေကိုကျွန်တော်စီစစ်တဲ့အပိုင်းက second step တော့မှာပ
ါ။ဆရာတို့ဆက်တဲ့ပါတီထဲမှာငွေကြေးတက်နိုင်တဲ့ပါတီတွေရှိမယ်ငွေကြေးမတက်နိုင်တဲ့ပါတီလေးတွေရှိမယ်ဆိုတော့ဒီပါတီအချင်းချင်းကြားမှာရောငွေကြေးအရာပူးပေါင်းဆောင်ရွက်သွားဖို့ရှိပါလားခင်ဗျာ
။အဲငွေကြေးအတွက်ကတော့ကျွန်တော်တို့ညှိနှိုင်းတာမရှိသေးပါဘူးဗျာ။ကျွန်တော်တို့အခုညှိနှိုင်းတာကတော့အရင်ဝင်ခဲ့တဲ့မဲဆန္ဒနယ်တွေပေါ့အခုလက်လက်တယ်ဆိုလို့ရှိရင်အဲ့ဒီပါတီအဟောင်းတွေကိုပေါ့နော်အရင်ဝင်ခဲ့ပြီးတဲ့ပါတီအဟောင်းတွေကိုအဲ့ဒီမဲဆန္ဒနယ်မှာကျွန်တော်တို့ဦးစားပေးပြီးတော့မှထင်ပြန်စေမယ်ဆိုရဲအဲ့ဒီမူမျိုးကတော့ခြားထားတာရှိပါတယ်။ငွေကြေးနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အစီအစဉ်မရှိသေးပါဘူး
။ဒီဂျားပြက်ရွေးကောက်ပွဲဘယ်တော့လောက်လုပ်ဖြစ်လိမ့်မယ်လို့မှန်းတော့ခင်ဗျာ။
အစိုးရရဲ့ပြောကြချက်အရာကတော့အောက်တိုဘာနိုဝင်ဘာလောက်ပေါ့ဒီပွင့်လင်းရည်မှာပေါ့လုံးမယ်ဆိုပြီးတော့ဒါဖြစ်တော်မှာအကြမ်းတင်ပြောထားတာတော့ရှိပါတယ်ရက်ကတော့ကျွန်တော်တို့အတိအကျမသိသေးပါဘူ
းလောလောဆယ်အခြေအနေအထိပေါ့လေပဲနေနေရလောက်ပြန်ရမ်းဖို့ရှိပါလေခင်ဗျာ
လောလောဆယ်ကျွန်တော်တို့ကြီးထားတာတော့40ကျော်ကျော်လေးရှိပါတယ်အဲနောက်ပိုင်းကတော့ဘယ်လောက်အထိတကယ်လစ်လက်တဲ့နေရာပေါ့လေအတိအကျပေါ်လာတဲ့ချိန်မှာတော့ဘယ်လောက်ဖြစ်မလဲတော့မသိဘူးအခုတာဝန်ကျင်ကတော့40ကျော်ကျော်တာဝန်ကျင်လောက်ကျွန်တော်တို့သိရပါတယ
်ပြီးခဲ့တဲ့နှစ်ဗိုလ်ချုပ်ကြီးတန်းရွှေဦးဆောင်တဲ့ဒါဆေးစိုးရလက်ထက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲတုန်းကဆိုရင်ကျူတင်မဲတွေနဲ့เนาะတခြားပါတီတွေဆရာတို့လိုဒီမိုကရက်တစ်ပါတီတွေတော်တော်များများခွက်ခွက်လန်အောင်ခြုံခဲ့ကြတယ်အခုဦးသိန်းစိန်အစိုးရလက်ထက်မှာရောကျူတင်မဲလို့လိုမျိုးမဲလိမ်မဲခုတ်မှုတွေအခြေအနေဘယ်လိုများရှိလာနိုင်မလဲခင်ဗျာ
ဒါကတော့ဟိုကျွန်တော်တို့ဟိုလက်တွေ့အခြေအနေကြမှာပဲသိရမှာကိစ္စပေါ့เนาะဒီလိုဒါဘလောက်ကြီးယူတသားနဲ့ဘလောက်ကြီးကျွန်တော်တို့လုတ်ပြီးနိုင်မလဲဆိုတော့တကယ်ရှင်းပြတဲ့ခါကျမှပဲပြရမှာပါကျွန်တော်တို့2010ရေကောက်ပွဲတုန်းကလည်းဒီလိုပါပဲခင်ဗျနောက်ဆုံးအခြေအနေကျမှလာကျွန်တော်တို့အခြေအနေမှန်ကိုဒါပြရတဲ့သဘောရှိပါတယ်ဗျ
ဟုတ်ကဲ့ဦးကြည်တန်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျ